NCA ဖြစ်ရလက်မှတ်ရေးထိုးထားတဲ့ကရင်မျိုးရစီယုံ KNU လက်ခံလက်နက်ကန်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားဖာပွန်ခရိုင်နဲ့ညောင်လေးပင်ခရိုင်ဘက်စစ်ရေးတင်းမာနေတယ်လို့ထောင်နဲ့ချီရွာသားတွေသိမ်းရှောင်နေရတဲ့အကြောင်းပြောပြချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါကရင်ပြည်နယ်ဖာပွန်မြို့နယ်နဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ KNU တပ်မှ9တပ်မှ3တပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားနေတယ်လို့စိုက်ပွဲကြောင့်အရသားတွေထိခိုက်ပြီးရရွာကနေသိမ်းရှောင်နေရတာပါမနေ့ကဖာပွန်မြို့နယ်မဲဝံကြီးပါဘက်မှာ KNU စစ်မှန်ငါးနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မဟာငါပြောခွင့်ရဘဒုမန်းမန်းကပြောပါတယ်
ဟာရဲ့ဟာတော့ကျွန်တော်ဒီမဲဝေရဲ့မှာပါပဲအိုက်ပွဲဖြစ်တယ်ပေါ့နော်ဒီမှာစစ်တပ်ဘက်ကခုကြီးကြောင်းရဲ့ရွာသားဒီကိုခံကြုပ်လုပ်ခဲ့တယ်ပေါ့နော်ဒီကုန်းကြောင်းကြီးနားမှာပဲသူတက်တဲ့ကိုခံကြုပ်လုပ်ပြီးတော့မှာတက်ပွဲနေနေဖြစ်တယ်လို့ပြောလို့ရတယ်ပေါ့နော်အဲ့မှာပဲဒီမစစ်တပ်ဘက်ကလည်းလက်ကြီးတွေကိုအရင်ပုံကြံတိုင်းတော့ကြားရမှာရောရပ်ပြီးမှာရောအဲ့ဒီကိစ္စကတော့ပြစ်ခတ်မှုတွေသုတ်တာလက်ခါကြတော့ကျွန်တော်တို့ခရင်းငယ်တူကြီးကပြောင်းပါဒီအကြိုက်ချင်ညာရရှိသွားတယ
်မဲဝိုင်ကြီးရွာမှာစစ်စခန်းချထားတဲ့မြန်မာစစ်တပ်စခန်းကို KNU ဘက်ကလာရောက်ပြစ်ခတ်လို့ဒီတိုက်ပွဲတွင်ခရင်းငယ်တူဆိုင်ရန်ရရှိခဲ့ကြောင်းဖာပွန်တေရကန်စောဟဲကီကပြောပါတယ
်မင်းရောထားပြတော့ရှိတယ်ဆိုပြန်ပြီးပါမဟုတ်မဝိုင်ရောလေဘူးအနေနဲ့ဖြစ်တယ်အဲ့တော့ကလေးကြောက်ထွက်လာတယ်ဘာအောင်ရှက်မှန်တာပေါ့ညက်သားပြတော့ကြီးကကိုပြောမဲဝိုင်ရွာမှာတော့ရမရှိတော့ပဲဘာပေါ့ကြည့်ရလားကြည့်နေရပေါ့ဦးရဲ့နှစ်ထောင်ကျော်ရှိတယ်ပြောတယ
်ဒီလဆန်းပိုင်းကနေစတင်လာတဲ့တိုက်ပွဲကြောင့်မဲဝိုင်းဒေသကရွာသားထောင်ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့သူကဆိုပါတယ်စစ်ရှောင်ရွာသားတွေဟာနေဆက်ရရွာပြင်ဖာပွန်မြို့မုံပြင်းနယ်ဘီလင်းမြို့နယ်ဘက်သိမ်းရှောင်နေကြပါတယ်ဖာပွန်ဒေသဘက်ထိတွေ့မှုအခြေအနေကိုမသိရသေးပေမဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာလမ်းဖောင်းလုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မတော်တပ်ဖွဲ့တို့ဒီရက်ပိုင်းတွင်ထိတွေ့တိုက်ပွဲဖြစ်ပွားတာရှိတယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်
။စနေရနေ့မှာပဲဘူသေးဘက်မှာတော့ကျွန်တော်တို့စစ်စင်ကြီးဒေသဖွဲ့စုကြီးလမ်းရှိတယ်။အဲဒီလမ်းကိုပြင်ထိန်လုပ်နေတဲ့ကျွန်တော်တို့စစ်အင်ဂျင်နီယာတပ်ဖွဲ့တွေကိုအားလုံးပြစ်ခတ်ခဲ့တာရှိတယ်။ကျွန်တော်တို့ဘက်ကတယောက်ခံရရှိသွားတဲ့ဖြစ်စဉ်တွေရှိတယ်။ဒေသဖွဲ့စုကြီးလမ်းပြုပြင်ထိန်သိမ်းလုပ်တယ်ဆိုတာလည်းဒါနှစ်တိုင်းလုပ်နေကြအလုပ်တွေပါ။
ကြောက်ကြီးမြို့နယ်မူတဲကြီးရွာဖက်တိုက်ပွဲကြောင့်ရွာသား600ကျော်နေရက်ကနေတင်းချောင်နေရတယ်လို့ဒေသခံစောစိုးမြစ်ကပြောပါတယ
်။အဲဒီတိုက်ပွဲတွေကြားမှာခွဲတဲ့အုပ်စုတွေကကြီးရွာတွေကတော့အခုတကောတဲ့ပတ်ကော်ကြီးနေရွာကတော့မရှိတော့ဘူးပြေးကုန်ပြီ။ဆောက်ရပဝန်းကျင်တော့ရှိတယ်။ကြီးစရအဲဒီတောတွေတောင်းနေတယ်မှာပဲနည်းနည်းလွတ်မဲ့နေရတော့ကိုပဲရှောင်နေတာပေါ့နော်။
2022ကုန်စီစဉ်ပါ28ရက်နေ့နဲ့ဒီနှစ်စန်းဇန်နဝါရီလ2ရက်နေ့မှာညောင်လေးပင်ခရိုင်မိုးမြို့နယ်နဲ့ကြောက်ကြီးမြို့နယ်ခဲတဲ့ကျေးရွာအုပ်စုတွေမှာလမ်းဖောင်းလုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မဟာသုံးတပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပ်မတော်အနေနဲ့ KNU တပ်မဟာ9တပ်မဟာသုံးစီရဘက်စစ်စည်ရေးကလမ်းဖောက်နေအောင်မယ်ဆိုရင်စိုက်ပွဲထပ်ဖြစ်လာနိုင်တယ်လို့ KNU တပ်မဟာ9ပြောခွင့်ရဘဒုမမန်းကဆိုပါတယ်
ရောတမန်ငါးနဲ့တမန်သုံးအဲ့ဒီမှာကြောက်ကြောက်ကလန်းကြောင်းမှလည်းပြန်ဖောက်လို့မရဘူးတမန်လို့ဆောင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီလိုချင်းမျိုးမှဆက်ရှိနေဦးမယ်ဒီချောင်းရောက်ဦးမယ်ဆိုရင်တော့တက်ကြွေးတွေကတော့ဆက်ဖြစ်နေလို့ရှိသေးတယ်
KNU ကမြူရာစီယုံဟာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးစားပြီးမဲ့ဆက်လက်ဆွေးနွေးပွဲတွေရပ်တန့်နေတာပါအထူးသဖြင့်တပ်ပိုင်းဆိုင်ရာကိစ္စတပ်နေရာချထားရေးတပ်လျှော့ချရေးတပ်နေမြေသတ်မှတ်ရေးအပြည့်ရနေမြေသတ်မှတ်ရေးစတဲ့သဘောတူညီချက်တွေမရှိသေးတာကြောင့်တိုက်ပွဲဖြစ်ပွားရတဲ့အဓိကပြဿနာတစ်ခုလို့လဲဘရူမန်းမန်းကပြောပါတယ်ဖာပေါ်မြွနဲ့တွင်မြန်မာစစ်တပ်စခန်းတွေ2022ကုန်မှာရုပ်သိမ်းပေးဖို့ကရင်မျိုးရာလူမျိုးရေးသမတော် KNL ကနေကြေညာချက်ထုတ်ပြန်ပြီးတိုက်ပွဲတွေဆက်စိုက်ဖြစ်ပွားလာနေတာပါလက်ရှိ KNU သတ်မှား9ဖာပေါ်ခရိုင်သတ်မှား3ညောင်လေးပင်ခရိုင်တွေမှာနှစ်ဖက်တပ်တွေစစ်ရေးသင်းမှန်နေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်